မီးမငိမ့်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆယ်တန်းကျောင်းသား4000လောက်တက္ကသိုလ်ဝန်ထမ်းစာမေးပွဲဖြေဆိုဖို့ပြက်ကွက်သွားကြပြီလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်အထူးသဖြင့်တော့လုံခြုံရေးပိုင်းကြောင့်စာစစ်ဌာနတွေကိုမြို့ပေါ်ပြောင်းလိုက်တဲ့အတွက်ကျောင်းသားတွေအခက်တွေ့သွားကြရတာပါဒီအချင်းတွေကို VOA သတင်းတောက်နိုင်ကိုဟိန်ကဆက်ပြီးတော့ပြောပြပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တစ်ခုလုံးတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူ9000နီးပါးရှိရမှာ4000ကျော်ပြက်ကွက်ခဲ့တယ်လို့ရခိုင်ပြည်နယ်ပညာရေးမှူးရုံးစင်းရရသိရပါတယ်တိုက်ပွဲဖြစ်ပွားနေဆဲစစ်တွေခရိုင်နဲ့မြောက်ဦးခရိုင်မှာဖြေဆိုသူပြက်ကွက်မှုအများဆုံးဖြစ်ပွားနေပါတယ်ရခိုင်ပြည်နယ်တွင်ကျောင်းသားဥယျာဉ်4000လောက်စာမေးပွဲဖြေဆိုဖို့ပြက်ကွက်ပေမဲ့လည်းမောင်တော့ခရိုင်မှာပြက်ကွက်တဲ့ဥယျာဉ်300ကျော်သာရှိတယ်လို့ခရိုင်ပညာရေးမှူးဦးခင်အောင်ကပြောပါတယ်
ကျက်တာကတော့ဒီကျောင်းသား4000အေးကလေးတွေကလည်းအကြောင်းမင်းလို့ကြည့်ပါတော့ဆက်ကြတော့စိတ်ဆိုင်တဲ့ပြောလို့မရဘူးဘူးဒီတော်မောင်းတော်ပြန်တော့တော့ရမခမရောက်ပေးပြတ်တယ်ဆိုတော့စိတ်ကတော့မပြတ်ပါဘူး
ဒီခိုင်ပြည်နယ်မြောက်ပိုင်းဘူရီတောင်ရတိတ်တောင်ကြောက်တော်မြောက်ဦးဘုံလကျုံမင်းပြမြေပုံအန်းစတဲ့ရှစ်မြို့နယ်ကနယ်စာစစ်ဌာန30ကိုလုံခြုံရေးချင်နေရမြို့ပေါ်မှာစံမပွဲဖြည့်ဆူနေရပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်လုံခြုံရေးချင်နေရစာစစ်ဌာနတချို့ကိုအချိန်နှီးကမှဆက်မှပြောင်းခဲ့ရလို့ကျောင်းသားတွေစာပြေဖို့အခက်အခဲကြုံခဲ့ရကြောင်းရခိုင်တိုင်းဒေသမျိုးနွယ်များစီယုံဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်
ဒီစာစစ်ဌာနခွေကိုစစ်ခွန်တွေတဲ့ဒီမျိုးပေါ်မှာလည်းအကုန်လုံးကြောင်းချီချီတော့စာစစ်နေတာကိုတော့သိရပါတယ်။တချို့စာစစ်ဌာနတွေမှာမျိုးပေါ်မှာလာလို့စစ်တယ်ဆိုရင်အဲ့ဒီမျိုးပေါ်နဲ့အမီတဝိုင်းမှာစစ်ခွေတွေကရှိနေတယ်။အဲ့ဒီ data မှာရှိတဲ့မိဖတ်တွေကလေကိုယ့်ရဲ့စာသမီးရဲ့ပုံမှာစောင့်ရှောက်ဖို့အတွက်တွားရည်လာရည်တွေကအဲ့ဒီ data မှာစွန့်ကြအနေထားမှာရှိနေတယ်။အမီတွေကစာပြီးတော့ပုံမှန်ကျက်တော်နေတဲ့ဆိုလို့ရှိရင်စစ်ခွေတွေအကြည့်ကြည့်စစ်နေတာပေါ့နော်။စာမွေးတောင်းကာလမှာကျောင်းသားမိဖတ်တွေရဲ့ညီများထိုင်ခင်းမလို့ရှိနောက်ပြီးတော့သူတို့ရဲ့လက်မှတ်ချက်တွေရဲ့အခါအလျော်ဆိုတော့စာသမီးရဲ့ပုံမှာစောင့်ရှောက်မှုအပိုင်းတွေရဲ့အဲ့ဒါဒီလိုချုံမှုရှိတဲ့အတွက်တော့ကိုစွန့်ရင်မျိုးတွေရှိနေကြပါတယ်
။တိုက်ပွဲဖြစ်ပွားရဒေသနဲ့စစ်ဆောင်စခန်းတို့ကကျောင်းသားတွေလုံခြုံရေးအနေထားနဲ့စာပြေခွင့်ဖောင်းမတင်ထားတဲ့အတွက်စာမေးပွဲမဖြေဆိုရဘူးလို့ဥရှိပေါ်စိန်ကဆက်ပြောပါတယ်
။ဒီချိုးကျောင်းသားမိသားစုကတော့ဒီရအခြေအနေပေါ်မှာမူတည်ပြီးတော့ဒီစာမေးပွဲဖောင်းမတင်ရတာတော့စာမေးစစ်ဆောင်မှုမှာအကြောင်းမျိုးမျိုးကြောင့်နဲ့တင်ယူကိုပုံမှန်လည်လာတင်ယူနိုင်ခြင်းရှိတဲ့အတွက်ဒီဖောင်းမတင်ရှိနေတော့အဲ့ဒီအခက်အခဲတွေကိုသိရတယ်ဆင်
စီရေးတဲ့မှမှုဖြစ်စဉ်တွေမှာပညာရေးဝန်ထမ်းတွေကလည်းလုံခြုံရေးစိုးရင်စရာအခြေအနေမှာရှိနေပါတယ်။မလ9ရက်နေ့ကြာတာပတိနေ့တုန်းကပဲကြောက်တော်မြို့နယ်မိဝကျေးရွာအာသခကျောင်းခွဲကျောက်ဆရာဦးမျိုးစော်လွင်ဟာဇာမွေးပွဲဖြေဆိုမဲ့ကျောင်းသားတွေကိုကြောက်တော်စာစစ်ဌာနကိုလိုက်ပါပို့ဆောင်ပြီးတဲ့နောက်ပျောက်ဆုံးသွားတယ်လို့ကျောက်တော်မြို့နယ်ပညာရေးမှူးရုံးကစီရေးကြီးဦးသွန်းပြူကပြောပါတယ
်။ကျောက်တော်ကတော့မှန်တယ်ခင်ဗျာ။ကျွန်တော်တို့ကတော့ဘယ်လိုပုံစံမျိုးနဲ့ကျောက်တော်ရဆိုတော့ဒီကအမဖြစ်ဘူးခင်ဗျာ။ငားရဲ့နေကကျောက်တော်ကပါကျွန်တော်တို့ရဲ့ဒီဌာနကိုတော့တင်ကြားထားပါတယ်ခင်ဗျာ။သူကဒီကျောင်းကစောင်းသားတွေနဲ့ပံပွဲဖြေဖို့ဆိုပြီးတော့ဆင့်လာကြတယ်။ကျောက်တော်ရောဒီမှာကျောက်တော်မှာကျောက်တော်ရဇာတိကြီးကိုတော့မပြားသေးဘူးဒီကပဲကျောက်တော်ကပါ
ကျောင်းအုပ်စရာပျောက်ဆုံးနေတာနဲ့ပတ်သက်ပြီးရဲစခန်းမှာလူပြောင်းမှုတိုင်ထားတယ်လို့လည်းဥထုံးပြူကပြောပါရတယ်။လက်ရှိတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့ကြောက်တော်မြို့နယ်မိဝချေးရွာမိပါတူးကတော့အရင်ကဒေသတွင်းစာစစ်ဌာနတွေမှာဖြေဆိုရပေမဲ့ဒီနှစ်မှာမြို့ပေါ်မှာဖြေဆိုရတဲ့အတွက်အခက်အခဲရှိနေတယ်လို့ပြောပါရတယ်။
ဒီကလူကအကုန်လုံးကြောက်တော့မှာပဲဖြေရပါတယ်။တော့လာတော့ဝေးတယ်။အမြင်နဲ့တော့ရင်လေးနိုင်တော့တော့ရတယ်။ဆံမီးဆိုင်တွေအစားပေါက်တွေထိုက်ခဲ့ရှိရပါတော့။အီးရပါတယ်နှားပြီးနေရတယ်ထဲထဲတယ်သူတို့
ရခိုင်တပြည်လုံးအနေနဲ့တက္ကသိုလ်ဝန်ထမ်းစာစစ်ဌာနပေါင်း128ခုရှိပြီးကျောင်းသားကျောင်းသူပေါင်း4900ကျော်ဝင်ရောက်ဖြေဆိုဖို့စီရင်သွင်းသားခဲ့ပါတယ်။အလားတူချင်းမြင့်နယ်ပလက်ဝမြို့မှာလည်းစစ်ရေးသိမ်းမှနေဆဲချိန်နေကြောင်းတက္ကသိုလ်ဝန်ထမ်းစာမေးပွဲကိုမြို့ပေါ်မှာသာဖြေဆိုခွင့်ရရှိခဲ့ပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဟာတိုင်းနယ်ပြည်နယ်အားလုံးမှာဆယ်တန်းအောင်ချက်အနည်းဆုံးပြည်နယ်တွေဖြစ်ပါတယ်။2019-20ခုနှစ်ပညာသင်နှစ်တက္ကသိုလ်ဝန်ထမ်းစာမေးပွဲအတွက်ဖြေဆိုသူ9000ကျော်စာရင်းပေးသွင်းထားပြီးမလ17ရက်နေ့စာမေးပွဲစတင်ချိန်မှာတော့ဖြေဆိုသူ6000ကျော်ပြက်ကွက်ခဲ့ပါတယ်ခင်ဗျာ